သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ไทม์อ่ะอสวะติมูฟฟอร์เวิร์ดอสวะติไอ้ขาวซองปีเตอร์ตက်ลาได้ขาจ่ารอดีမြန်မာတွေရဲ့အချင်းတွေကကောင်းလာမယ်လို့ဆိုဖီးယားအနေနဲ့မြင်ပါလား
ဒီမှာအရန်အားရတယ်ဘာဖြစ်လို့လဲဆိုတော့ तू อ่ะလူငယ်တယောက်လည်းဖြစ်တဲ့အပြင်ကိုသူ့ရဲ့မျက်နှာကိုကြည့်လိုက်တာနဲ့ခေါင်းဆောင်ကောင်းတယောက်ဆိုတာတိတ်တိတ်တာလူတယောက်မှာခေါင်းဆောင်ကောင်းဖြစ်နိုင်မဖြစ်နိုင်နဲ့အရင်အချင်းကိုကြည့်ခြင်းဒီမှာမျိုးလုံးတွေကိုကြည့်တယ်မျိုးလုံးတွေဟာရိုးသားမှုနဲ့ဖြူစင်မှုနဲ့အမှန်တရားကိုမျက်နှာတဲ့ကျမတို့အမေစုလို့ပေါ့နော်ကျမတို့အမေစုဆိုလို့ရှိရင်မျက်နှာကိုမာပြီးတော့ဘယ်လိုခေါ်မလဲမျိုးလုံးမှာပြတ်သားတဲ့တီတီရဲ့ရင်းရင်းနဲ့ဟာပြရဲပေါ့နော်ဒါဟာခေါင်းဆောင်ခေါင်းတွေရဲ့တင်ကေတာပေါ့နော်ဆိုတော့အခုဒီအခုတက်လာတဲ့ဟိုဝန်ကြီးဆိုလို့ရှိရင်ကျမအရန်ဝမ်းပါတယ်အဲကျမကိုယ်တိုင်လည်းသူ့ကိုတွေ့ဖို့ကြိုးစားမယ်ကျမ Mrs. Universe Australia Charity ကိုတယောက်အနေနဲ့သူတော့တွေ့ဖို့ကျမကြိုးစားမယ်စီစဉ်နေတယ်ပေါ့နော်အဲဖြစ်လာမဖြစ်လာတော့ဒါကတော့ကျမရဲ့ဆွမ်းဆောင်နိုင်မှုပေါ်မှာမူတည်မှာပေါ့နော်ဒီသူတက်လာတာနဲ့အများမြန်မာလူမျိုးတွေအတွက်ကိုသူဟာအများကြီးအထောက်အကူပြုမယ်ဆိုတာကျမယုံကြည်တယ်ဘာဖြစ်လို့လဲဆိုတော့သူဟာမျှတမှုကိုကြိုက်တယ်မတရားတာကိုမကြိုက်ဘူးသူ့ရဲ့ဇလုံးထဲမှာလူသားကိုကျင်နာတတ်တဲ့တနာတတ်တဲ့စိတ်ရယ်ပြီးတော့အဲရိုးသားပြီးတော့လူသားချင်းစာနာတဲ့စိတ်ရှိတဲ့အတွက်ကိုကျမတို့မြန်မာလူမျိုးတွေအတွက်အများကြီးအလားအလာကောင်းမွန်တယ်လို့ကျမကမြင်တယ်
။ဟုတ်ကဲ့အဲ့တော့အခုဆိုဖီးယားနေဆာမာဒီကလေးတွေရဲ့အခြေအနေတွေတွေ့လာခဲ့ပြီးသူတို့တွေအတွက်အဲ့လိုကြောင်းနေပါတွေလှုပ်ပေးနေတာတွေပါရင်ထဲမှာအပြေးဝဖြစ်လာပြီးအခုအอสတြေးလျပြန်ရောက်တဲ့အခါမှာရောဒါတွေနဲ့ပတ်သက်လို့ဆိုဖီးယားဘာတွေများစတင်ပြီးလှုပ်ဆောင်နေပါလဲ
။အခုလောလောလတာတော့ပေါ့နော်ဒီကျမရဲ့ပထမဦးဆုံးမနေ့ကလှုပ်သွားတဲ့os arab media lebanese community လောက်တာပေါ့เนาะဒါက lebanese community မှာပထမဦးဆုံးဒါမြန်မာအရေးအတွက် lebanese community ကထူးထူးခြားခြားတခြားဘယ် community ကိုမှတခါမှသူတို့ supporting မလုပ်ပေးခဲ့ဘူးပေါ့เนาะဒါပထမဦးဆုံးမြန်မာအရေးအတွက်ကိုသူတို့ပါဝင်လာတဲ့အတွက်ကိုကျမကဒါပထမဦးဆုံးကျမရဲ့ခြေလှမ်းအောင်မြင်တယ်လို့ဆိုရမယ်ပေါ့เนาะဒါကျမရဲ့အမျိုးသားရဲ့ကျေးဇူးတွေလည်းပါပါတယ်ဘာဖြစ်လို့လဲဆိုတော့သူကိုယ်တိုင်ကလည်း lebanese လူမျိုးဖြစ်တဲ့အပြင်ကျမသူနဲ့အိမ်တော်တက်တန်း16နှစ်မှာကျမလည်း part of the Lebanese family ဖြစ်သွားတဲ့အတွက်ကိုကျမတို့တို့အလေးထားတယ်ကျမရဲ့လှုပ်ဆောင်မှုတွေတို့အရင်အတိမတ်ပြည့်ရဲ့အလေးထားတဲ့အတွက်ကိုတို့ကိုယ်တိုင်တန်ဖိုးထားပြီးကျမတို့တို့ပွဲကိုရအောင်ဖိတ်ပြီးတော့ဒီလိုမျိုးဒီမဲဆောက်အတွက်ကို fundraising လုပ်ပေးတဲ့အတွက်ကိုကျမအရင်ကျေးဇူးတင်တယ်မနေ့က Jason Clay ကလည်းမိကွန်းပြောကြားသွားတယ်ဒီမနေ့ကလူအယောက်950တက်တန်းပွဲမှာ Jason Clay ကိုယ်တိုင်ကလည်းမိကွန်းပြောသွားတယ်မြန်မာပြည်ကိုတက်နိုင်သလောက်ကိုပါအထောက်အထောက်ပံ့ပါကူညီပါသူကိုယ်တိုင်လည်းဒီ Lebanese ဒီ community gala dinner ဦးစီးလုပ်တဲ့ဒီ organization လည်းသူအရင်ကျေးဇူးတင်တယ်မြန်မာပြည်အတွက်ကိုလုပ်ပေးတဲ့အတွက်ကိုကျေးဇူးတင်တယ်ဆိုပြီးတော့ session ကလေးကလည်းပြောသွားတယ်ဆိုတော့ဒီလိုအခုလိုအောင်မြင်သွားတဲ့အတွက်ကိုအခုမြန်မာအရေးကိုမနေ့ကလူအယောက်950အပြင်ကိုတခြားနိုင်ငံကပါလာတက်တဲ့ diplomat တွေအစားတိသွားပြီဆိုတော့ဒါဟာတဖြည်းဖြည်းနဲ့တယောက်စကားတယောက်သားနဲ့ပေါ့နော်ကျေပြတ်လာမယ်လို့ကျမယုံကြည်တယ်အဲနောက်ထပ်ကျမလုံးမဲ့လှုပ်ဆောင်ချက်တွေအများကြီးရှိတယ်ဒါကတော့ဒီအကောင့်ထဲပို့ပြီးမှပြောတာအကောင်းဆုံးပဲပေါ့ဘာဖြစ်လို့လဲဆိုတော့အခုလိုလှုပ်ချင်ပေမဲ့အများကြီးပြောပြလိုက်ပြီးတော့မဖြစ်ခဲ့လို့ရှင်ကျမလူတွေရဲ့ပြောတာပဲပြီးတော့လှုပ်တာလည်းမဟုတ်ဆိုရယ်ကျမအပြောနဲ့အလုံးနဲ့ညီချင်းတဲ့သူဖြစ်တဲ့အတွက်ကိုကျမအရင်ဦးဆုံးလှုပ်ပြီးတော့မှပဲပြောတာလို့ကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့1993ခုနှစ်တုန်းကကျွန်တော်တို့ဒီ Australia Burma Council ကနေပြီးတော့အဲ့အချိန်တုန်းကနိုင်ငံကြဲဝင်ကြီး Garrett Evans ကိုချီကပ်ပြီးတော့ဒီမြန်မာပြည်နယ်ဆက်မှာကျောင်းတွေပါတွေလှုပ်ပေးဖို့ပြောတဲ့ခါကျတော့ Garrett Evans ငွေရအောင်ရှာပြီးတော့ကျွန်တော်တို့ဒီမဲဆောက်မှာရှိတဲ့မဲလိုက်ကင်မှာကျောင်းရအောင်ဖွင့်ပေးပြီးတော့အဲ့မှာအဲ့ Australian Academy တရားကိုအဲ့မှာစာရေးပိုင်းပြခိုင်းပါတယ်အဲ့တော့အခုလောလောဆယ်မှာရော Jason Clay ကဒီအခုဆိုရမှာသူက Education Minister ဖြစ်တဲ့အတွက်ကြောင့်ဒါမျိုးမြန်မာပြည်နယ်စပ်အတွက်သူငွေရှာပြီးတော့အဲ့အမျိုးကျောင်းနေပါရီစီစဉ်ပေးလို့မရပါဘူးလား
ကျမကအခုဘာစီစဉ်ထားလဲဆိုရင်တော့ကျမအနေနဲ့ Burma Lawyers Council ဟာအရန်ဟိုမှာဒီ organization ကအရန်ဟိုမှာပေါ်တော့အရေးပါအရာရောက်တဲ့ organization အနေနဲ့လက်ခံလာတယ်ပြီးတော့လက်လက်လက်ခံတယ်က the organization က1994 ခုနှစ်ထဲ establish လုပ်ထားတဲ့ organization ဖြစ်ပြီးတော့ဒီ Burma Lawyers Council ကမဲဆောက်မှာအခြေစိုက်ထားတာတော်တော်ကြာပြီးတော့ဗမာလူမျိုးတွေကိုကူညီခဲ့တာ1994ခုနှစ်ခေတ်ကပေါ့နော်ကိုယ့်ရဲ့ကိုကြိုးမကြည့်ပဲနဲ့တကယ်လို့မှ volunteer လုပ်နေတဲ့သူတွေအများကြီးနဲ့လေကျွန်မတွေ့ခဲ့တဲ့အခါကျတော့ဒီမြမအရေးကိုဆက်လက်ပြီးတော့ဒီမဲဆောက်မှာရှိနေတဲ့မြမတွေဒုက္ခမရောက်ဖို့နဲ့မြမတွေလုံခြုံဖို့ပေါ့နော်အဓိကဒီ Burma Lawyers Council ကိုကျွန်မပြန်ပြီးတော့ introduction ပြန်ဝင်ပြီးတော့ဒီ Australian Government ဘိုင်ဆိုင်ရာနဲ့ချိန်ပြီးဖို့အစီအစဉ်ရှိပါတယ်အဲအဲ့အတွက်ကိုလည်းကျွန်မလည်းစူးစမ်းနေတယ်ဒီ Burma Lawyers Council ကလည်းကျွန်မကိုသူတို့ရဲ့ ambassador တယောက်အနေနဲ့အသိမှတ်ပြုပြီးတော့ပြောရေးဆိုခွင့်ရှိသူတယောက်အနေနဲ့ကိုကျွန်မရဲ့လှုပ်ဆောင်ချက်တွေနဲ့တော့ကြရတဲ့ကိုသူတို့ရေ supporting အနေနဲ့ကိုအထောက်ပံ့ပြုပြီးတော့ Australia government ဘိုင်းဆိုင်ရာဖြစ်တဲ့ဒီ Jason Clare ခုနပြောသွားသလိုပဲပေါ့နော်ဒီ education minister နဲ့ဆွေးနွေးဖို့ရှိပါတယ်ပြီးတော့နောက်တစ်ခုကဒီ Jason Clare ကဖြစ်နေတာတစ်ခုကတော့ဒီ education minister သူက internal ဒီ national ပေါ့နော်ဒီ Australia အတွင်းမှာပဲသူ့မှာလှုပ်ရှားခွင့်ရှိပြီးတော့ဒီ international ဘိုင်းဆိုင်ရာကြတော့သူကပြန်ပြပေးလို့ပဲရပြီးတော့တကယ်ဆုံးဖြတ်ချက်ကတော့ဒီ Foreign Minister Penny Wong ပေါ်မှာပဲမူတည်ပါတယ်ပေါ့နော်အခုဒီကိစ္စတွေဆွေးနွေးတင်ပြဖို့လဲ Penny Wong Foreign Minister Penny Wong နဲ့လည်းတွေ့ဖို့လို့ဆွေးနွေးဖို့လို့ကျမတို့အခုအကုန်လုံးစတင်ပြီးတော့ဟိုစီစဉ်နေပါပြီပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီကလေးတွေရဲ့ဘဝအရင်ကြီးကြီးတယ်သူတို့တွေစတက်ကြပြီးတော့သူတို့ဘဝကို give up မလုပ်ဘူးကကျမတို့မှာတောင်းဝန်ရှိတယ်ပေါ့နော်နောက်တစ်ခါကျမတို့နိုင်ငံပြန်လဲတည်ဆောက်တဲ့အခါကျလို့ရှိရင်ဒီကလေးတွေကျမတို့ရဲ့တိုင်းပြည်အနာဂတ်ကသူတို့ပေါ်မှာမူတည်နေတဲ့တော့ပေါ့ကျမတို့သူတို့ရဲ့အနာဂတ်တွေကိုကယ်တင်ဖို့အတွက်ကကျမတို့အစွမ်းကုန်ကြိုးစားရမယ်ပေါ့နော်အဲ့အတွက်ကိုအอสတြေးလျပါလီမန်မှာလည်းကျမတို့ဒီတင်ပြခွင့်ရှောက်ထားခွင့်တွေကို Burma Lawyers Council နဲ့အဲ့လိုပူးပေါင်းပြီးတော့ကျမတို့စတင်ပြီးတော့စီစဉ်နေပါပြီဟုတ်ကဲ့
ဟုတ်ကဲ့အဲ့1993တုန်းကဒီနိုင်ငံခြားရေးဝန်ကြီး Garrett Evans နဲ့တွေ့ဆုံပွဲတစ်ခုကိုကျွန်တော်လိုက်သွားဘူးပါတယ်အဲ့မှာ Garrett Evans ကပြောတာကဒီမြန်မာတွေကအစားတော့ကစီစီလုံးလုံးမရှိဘူးစင်ဒီမြို့မှာရှိတဲ့မြန်မာဖွဲ့စည်းတွေကဒါလိုချင်တယ်ပြောတယ်ပတ်ကမြန်မာဖွဲ့စည်းတွေကဒါလိုချင်တယ်ပြောတယ်မဲလ်ဘန်ကဖွဲ့စည်းတွေကဒါလိုချင်တယ်ပြောတယ်အခုလို့သူကပြောတာ Australia Burma Council ဆိုပြီးတော့ဗမာဖွဲ့စည်းတွေအကုန်လုံးစုပေါင်းလိုက်တဲ့အတွက်ကြောင့်သူ့အနေနဲ့ဗမာပြည်အတွက်အလုံးလုံးပေးရတာပိုလွယ်ကူတယ်လို့ပြောပါတယ်အခုလုံလုံးဆယ်မှာလည်း Australia မှာကျွန်တော်မြင်နေတာကဒီမြန်မာဖွဲ့စည်းတွေကအများကြီးပဲကိုယ့်ဘက်ကိုသူတို့လုံနေကြတယ်ဆိုတော့အဲ့မျိုးမြန်မာဖွဲ့စည်းတွေစုစုယုံယုံဖြစ်လာဖို့ရောမြင်ပါလား
ကျမကတော့မြန်မာအဖွဲ့အစည်းတွေစုစုယုံယုံဖြစ်ဖို့မြင်ကျင်နေတာတော့ကျမကတော့ကြားလာပြီကျမရဲ့စံနာပေါ့နော်မြင်ပါသလားဆိုတော့မမြင်ဘူးရှင်ဘာဖြစ်လို့မမြင်ဘူးလဲဆိုတော့ကျမတို့တွေကအကုန်လုံးမြန်မာလူမျိုးတွေကနေရယူခြင်းနဲ့စိတ်တွေရမ်းများတယ်လူကြီးတွေလည်းလူကြီးအလျောက်လူလတ်လည်းလူလတ်အလျောက်လူငယ်လည်းလူငယ်အလျောက်ပေါ့နော်တကူလောက်တာထက်ကိုငါဘယ်နေရာမှာငါဘယ်လိုလုံးလိုက်ရတာဆိုတာကိုပို့ပြီးတော့ပြောချင်တဲ့စိတ်တွေကပိုများတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်တယောက်နဲ့တယောက်ချင်းချင်းနေပြိုင်ပြီးတော့တယောက်နဲ့တယောက်နေရာယူချင်တဲ့စိတ်တွေပေါက်ပြီးတော့လုံနေကြတော့ဘယ်လိုဖြစ်လာလဲဆိုတော့တကယ်တကယ်လုံမဲ့တဲ့ခါလဲကြောင်သူလုံလိမ့်မယ်သူလုံရင်ပြီးတာပဲငါမလုံဘူးငါလုံလိမ့်အာငါလုံနေတာပဲသူလုံဆရာမလို့ဘူးဆိုပြီးတော့တကယ်လုံးရမယ့်အရာတွေမှာနှောင့်နှေးကုန်တယ်ပေါ့နော်အခုကျမတို့တိုင်းပြည်အခုဒီတော်လန်ရေးအချိန်နှောင့်နှေးကြတာလဲဘာဖြစ်လို့လဲဆိုကျမတို့တွေမစည်းလုံးလို့ပဲသူများတွေပြောတာလဲစိတ်မှန်တယ်ကျမတို့တွေဟာမစည်းလုံးဘူးကျမတို့တွေဟာစည်းလုံးအောင်လဲမကြိုးစားဘူးဗဇက်ကတော့ဟာစည်းလုံးကြတယ်ငါတို့မြန်မာတွေစည်းလုံးဖို့အချိန်တန်ပြီးချိန်တန်ပြီးအချိန်တန်ပြီးသာပြောနေတာဘယ်သူမှတကယ်တကယ်တော့စည်းလုံးအောင်ဘယ်သူမှမကြိုးစားကြဘူးပေါ့နော်စည်းလုံးအောင်ကြိုးစားဖို့ကလွယ်လွယ်လေးပဲပုတ်ကိုယ်ဆွဲတွေဘေးဖဲ့ပြီးတော့တယောက်နဲ့တယောက်မကြိုက်တာတွေကိုဘေးဖက်ထားပြီးခုတတိယဟိုဝန်ကြီးဦးအောင်မျိုးမျိုးပြောသွားသလိုပေါ့နော်ကွဲပြားခြားနားတဲ့အရာတွေကိုတူညီအောင်ကွဲပြားခြားနားအောင်လုပ်နေမဲ့အစားအဲ့မတူညီကွဲပြားခြားနားတာတွေဘေးဖက်ထားပြီးတော့ဒီကိုလုံးဆရာရှိရဲ့အလုပ်ကိုဆက်ပြီးတော့လုံးတင်လုံးထိုက်တာကိုကိုလုံးလွားလို့ရှိရင်တော့ကျမတို့ကဒီစီလုံးညီညွတ်မှုအမြဲဆုံးပြန်ယူပြီးတော့ဘုံရန်သူတစ်ခုကိုပဲတိုက်ထုတ်ရမယ်ပေါ့နော်အခုကျမလက်တွေ့မြင်ရတဲ့လောက်ကတော့လူတွေကဘုံရန်သူတစ်ခုကိုတစ်ခါတလေကြားလို့ရှိရင်ပြေးပြီးတော့အာယုံ့မျောတဲ့ဒီမှာပါရရအရမ်းများတယ်ပေါ့နော်အဲဟိုလူကဘာဖြစ်သွားပြန်ပြီဒီလူကဘာဖြစ်သွားပြန်ပြီတိုင်းပြည်ပေါ်အာယုံစိုက်နေတဲ့အခါမှာကျမတို့ရဲ့အားလုံးကတိုင်းပြည်အတွက်ကိုပဲအာယုံစိုက်ပြီးတော့ပုတ်ကိုရေးရတယ်ဘေးဖယ်ပြီးတော့အားလုံးကိုအကောင်းမြင်တဲ့စိတ်နဲ့လူတိုင်းလို့တမျှအရာအားလုံးအကောင်းမြင်တဲ့မျိုးလုံးနေနဲ့ကြည်ပြီးတော့အကုန်လုံးလက်တွဲပြီးတော့လုပ်မယ်ဆိုလို့ရှိရင်ဒီဒေါ်လာရေးကအမြင့်ဆုံးအောင်မြင်ပါပါအမြင့်ဆုံးလဲစီးလုံးပါပါကျမတို့လူမြန်မာလူမျိုးရအရန်ချစ်စရာကောင်းပါတယ်ဒါပေမဲ့စီလုံးမှုတော့မရှိကြဘူးเนาะအဲ့တော့စီလုံးမှုကိုရှိအောင်အမြန်ဆုံးလုပ်ပြီးတော့ဒီဒေါ်လာရေးကိုသူများလူမျိုးတွေနဲ့ကိုအတူတကွလက်တွဲပူးပေါင်းပြီးလုပ်မယ်ဆိုလို့ရှိရင်တော့ဒါဟာအကုန်လုံး ပျော်ရွှင်ပြီးတော့အမြန်ဆုံးပေါ့နော်ဒီဒေါ်လာရင်းကိုအောင်မြင်စွာနဲ့ကြီးတက်မယ်ခရီးပါပဲဟုတ်ကဲ့
ဟုတ်ကဲ့ဆိုဖီယာအခုလို့ကျွန်တော်တို့ SPS Radio မြန်မာပိုင်းစီစဉ်နဲ့ဆွေးနွေးပေးရအတွက်ကျေးဇူးအများကြီးတင်ပါတယ်အဲ့ဆိုဖီယာကြံစည်နေတဲ့မဲဆောက်မှာမြန်မာကလေးအတွက်ကြောင်းကလည်းအမြန်ဆုံးဖြစ်လာပါစေလို့ကျွန်တော်တို့ဆုတောင်းပေးပါတယ်နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ